ရောင်းနိုင်နိုင်ခင်ဗျာ NLD ပါတီဝင်ဟောင်းတွေကနိုင်ငံရေးလှုပ်ဖို့အတွက်ကိုအဖွဲ့စည်းတစ်ခုဖွဲ့လိုက်တယ်လို့သိရပါတယ်ဗျာမြန်မာနိုင်ငံရေးမှာပေါ့လေဘလို့ပုံစံမျိုးနဲ့ရက်တည်မယ်လို့များစီစဉ်ထားပါလေဗျာ
ကျွန်တော်တို့အခုဖွဲ့တာကတော့အပြီးဖို့ဗျာအချိန်ကတော့ NLD ပြင်ပရောက် NLD ဘယ်လိုပြင်ပရောက်နေခဲ့နိုင်ငံရေးလှုပ်ဖို့ကံတွေကိုပြန်လဲဆွတ်ကြည့်တယ်ဆွတ်ပြီးတော့ကျွန်တော်တို့ရည်ရချက်တွေကိုကျွန်တော်ထုတ်ပြန်တယ်မဆွတ်တဲ့ချက်တွေလည်းထုတ်ပြန်တယ်ပြီးလို့ရှိရင်ဒီဖွဲ့စည်းရတဲ့ချက်လူမှုနိုင်ငံရေးလုပ်နေတဲ့အဖွဲ့အစည်းတွေအလုပ်နဲ့ပေါင်းစပ်မယ်လေပေါင်းစပ်ပြီးတော့အဲဒီပေါင်းစပ်တဲ့အစည်းအဝေးဒီလိုမျိုးအဖွဲ့အစည်းတွေခုမှာပဲဆွတ်ရပြီးတော့ရှေ့ချက်ကိုမပြီးနိုင်ငံရေးမှာဘာတွေလုပ်ရင်လဲဆိုတဲ့ဘယ်လိပြပုံနဲ့လုပ်မလဲလုပ်ရင်လဲဆိုတော့စစ်တမ်းမရှိဘူးအလုပ်ကြီးမျိုးရုံးကြီးတဲ့ကျင်းကြီးတဲ့ဘယ်နည်းပြပုံနဲ့လုပ်မလဲဆိုတော့အဲဒီနောက်တစ်ခါအစည်းအဝေးလုပ်တဲ့ခါမှာအခုဒီအခုလုပ်တဲ့အဖွဲ့အစည်းအပေါင်းနောက်ကျလူမှုနိုင်ငံရေးအဖွဲ့အစည်းလုပ်နေတဲ့မှာဒေသမှားကြောင့်ဒီမှာမြေသမီးစောက်တဲ့စက်ကြီးဖွဲ့တာကိုယ်တိုင်နဲ့ဆုံးဖြတ်ပြီးတော့ဘယ်နည်းပြပုံပေါ်ဆောင်ရမလဲနိုင်ငံရေးဘယ်ပုံစံနဲ့ကျူလေးဆိုတော့အဲ့ဒီခါလုပ်လိုက်တာအဲ့ဒီချိန်ဒီမှာရှိတယ်မစားခင်ကျွန်တော်တို့နောက်ထပ်ပြုချက်ပြီးတော့ဖွဲ့စည်းတဲ့အဖွဲ့အစည်းတစ်ခုကငငယ်ရေးပါတီလို့မလားဒါမှမဟုတ်ရွှေတော်ပြင်ပတဲ့တက်ငငယ်ရေးပါတီမဟုတ်ခင်ကလုပ်မလားဒါကိုကျွန်တော်တို့ဆုံးဖြတ်လိုက်မယ
်ဒီအဖွဲ့အခုဖွဲ့လိုက်တယ်ဆိုတော့လေဖွဲ့အနာမရောပါပါလေဗျ
ဒီမျိုးဆိုအမျိုးသားအဖွဲ့ United National Democratic Organization ဆိုရင်တော့ဒီနေ့တည်းဘယ်ချုံမှလုတ်ခဲ့တယ်နိုင်ငံရေးတောက်လျှောက်လုတ်ခဲ့တဲ့လူတွေပဲလေ
လက်ရှိမြန်မာနိုင်ငံရေးအခင်းကျင်းအခြေအနေကိုရောဆရာတို့အဖွဲ့အနေနဲ့ပေါ့လေဘလို့များသုံးသပ်မိပါလေဗျ
နိုင်ငံရေးအခင်းကျင်းအခြေအနေကိုတော့အကျိုးကောက်ပဲပြောလိုက်မယ်1988ခုနှစ်ကလူတွေတောင်းတလိုလားလလန်းလက်တကရောက်တဲ့အခြေအနေကဒီလိုကြီးဖြစ်ပေါ်ဖြစ်ခဲ့တယ်ဒါပေမဲ့အခုအဲ့ဒီအခြေအနေကတော့တစပြောင်းလာတဲ့ဥစ္စာကလက်တကမဟုတ်ပဲနဲ့လက်ကိုလိမ်ချိုးပြီးတော့ပဲပြန်ဝေးသွားသလားမသိဘူးအဲ့လိုဖြစ်နေအဲ့တော့ကိုကဒီကိုလက်လက်ကရောက်တဲ့ဥစ္စာကိုလက်ဝယ်ပိုင်မယ်ရောက်ရှိအောင်ဆက်လုပ်ဖို့တာဝန်ရှိနေတယ်ဒီလိုနဲ့ဒီကောင်နဲ့သွားယူရတော့မရဘူးဘာလို့လဲဆိုတော့သူတစ်ပြင်းပေါ့လက်ရှိစင်နာစင်းမြဥပဒေနဲ့ပတ်သက်တာပုံရိပ်ကြည့်တယ်အဲ့ဒီကိစ္စတွေကိုကြည့်ကြတယ်နောက်ကလက်ရှိနိုင်ငံရေးဆိုးရနဲ့နိုင်ငံရေးအားစုနဲ့ဆက်တင်မှုသဘောတရားအုပ်ချုပ်ရေးရန်တရားရဲ့ထောက်ရှားမှုတွေကြည့်တော့ခါကြတာကျွန်တော်တို့အရင်88ကလူလာကြောင်းကြတဲ့စစ်မှန်သောဒီမိုကရေစီဒီနေ့ကိုလှမ်းဝေးစေတဲ့ယူဆရတဲ့တော့ကျွန်တော်ဒီဥစ္စာလောက်ရတာပါပဲနိုင်ငံရေးရွက်ောက်ပွဲကိုဝင်နိုင်အောင်လို့နိုင်ငံရေးပါတီဖက်မဖွဲ့စတဲ့ပြဿနာစဉ်းစားမယ်ခုကတော့အဲ့ဒီဥစ္စာဘလို့ဘယ်နည်းပဲပုံဝင်မလဲ observer နဲ့လေ့လာလို့နေမလားကိုယ်ရန်ကိုကြဝင်လို့မလားဆိုတော့တိစုံဘွဲဆုံးပြလိုက်မယ
်အကယ်၍များနိုင်ငံရေးပါတီတစ်ခုအနေနဲ့ဖွဲ့စည်းလာမယ်ဆိုလို့ရှိရင်ဒါအရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပါဝင်လှုပ်ဆောင်ခဲ့တဲ့သူတွေရဲ့နောက်ထပ်ပါတီတစ်ခုအနေနဲ့ပြောလို့ရမလားဗျ
အမှန်နဲ့ပြောမှုအခုဖွဲ့စည်းတဲ့ဥစ္စာလူသက်တီဖွဲ့ချုပ်စတဲ့ဥစ္စာကိုတော့မေ့လိုက်ပါတော့မတက်ဆိုင်တော့ဘူးဘာမှလည်းမဆိုင်တော့ဘူးအဲ့ဒါအတိတ်ကာလဥစ္စာပဲဥစ္စာတိကျပဲလို့ဆက်လိုက်ပါနော်ဒီမှာအဆက်အသွယ်မရှိတော့ဘူးနော်ဖွဲ့စည်းမှုသဘောအရဘာမှမဆိုင်တော့နိုင်ငံရေးလေပင်မှာဆိုလည်းနိုင်ငံရေးပါတီတစ်ခုနေတော့ဘာမှမလုပ်လို့ရှိလို့မရဘူးလေဒီပုဂ္ဂိုလ်တွေနဲ့အဲ့ဒီဖွဲ့စည်းတာဘယ်လိုမှမပတ်သက်
ဒီညွညွတော့အမျိုးသားဒီမိုကရေစီအဖွဲ့ဆိုတဲ့အဖွဲ့အစည်းဟာနိုင်ငံရေးပါတီအဖြစ်နဲ့မှတ်ပုံတင်မဲ့အလားလာကဘယ်လောက်များတည်ကြမှုရှိမလဲခင်ဗျာ
အဲဒီဟာတော့ပြောရခဲ့တယ်။ဘာလို့လဲ။ဒါနဲ့ပြမရှိတဲ့လူမှုနိုင်ငံရေးဆိုတဲ့ဖွဲ့တွေရဲ့သူတို့ရဲ့စေတနာနဲ့သူတို့ရဲ့လူလားချက်ကိုလည်းကြားနေထားရမယ်။ဒီကလူတွေရွေးလို့လို့ရှိရင်သိပြီးတော့ဆရာအနေနဲ့ဖွဲ့စည်းမှုအညာကြီးသိရှိမှာမဟုတ်ဘူး။အဲ့တော့ဒီဇာတ်လမ်းလေးနိုင်ကျင်မှုတော့မလို့နိုင်သေးဘူး
။ဟုတ်ကဲ့ဆရာဦးနိုင်နိုင်ခုလိုဖြေကြားပေးတာကျေးဇူးပါဗျာ
။ Okay okay okay